AWR မျိုးလင့်ချင်းတန်လွင်စီစီမှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မတ်လ31ရက်မြန်မာတက္ကသိုလ်1383ခုနှစ်တပေါင်းလခွေကြာသပတေးနေ့မျိုးလင့်ချင်းတန်မြမစီစီများကိုစတင်တန်လွင်နေပါတယ်ရှင်
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 100.23ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 112.63ညာမှအတန်လွှင့်ပေးနေပါလေခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအင်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်လို့ဖြစ်ပါတယ်ရှင
်ဝိနည်းများစွာလင်းလေးရာဝဲလေလိုင်းနံကအတန်များဝင်ပေးနေတယ်ဝိနည်းတိုင်းကိုဖျားရှင်ချစ်ပါ
တော်ရှင်များရှင်ဆိတ်ရွှင်လန်းချင်းဟာကိုခန္ဓာကိုစမ်းမစီတက်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ဒါမိတ်ဆွေများမ င်္ဂလာပေါင်းနဲ့ပြေဝဆုံနေတော့မင်္ဂလာရှိတဲ့နေ့တင်မှာမိတ်ဆွေတို့နဲ့အတူယခုလိုလေလိုင်းသာသနာအနေမှာပြန်လည်ပြီးတော့ကျွန်တော်တို့ဆုံတွေ့ခွင့်ရတယ်မျော်လင့်ခြင်းသတင်းစကားကိုမိတ်ဆွေတို့နဲ့အတူပြန်လည်ပြီးတော့ဝေငှတက်တည်ခံခွင့်ရတယ်တကယ်ပဲကောင်းမြတ်တဲ့မင်္ဂလာရှိတဲ့နေ့တူနေ့မြတ်ဖြစ်ပါတယ်ဒီကြောင့်ဒီနေ့တူနေ့မြတ်မှာသလို့ရှိရင်ကျွန်တော်တို့သတင်းစကားကိုဆက်လက်ပြီးတော့မသွားခင်မှာသလို့ရှိရင်မိတ်ဆွေတို့နဲ့အတူတူတကွဘုရားသခင်နာမှာကောင်းချီးတောင်းခံကြပါစို့အတကောင်းငယ်မွန်၌တရှိတော်မူသောဖာဗျာယနေ့တာယာသောနေ့တဲ့အတွက်ကိုရော့ကိုကျေးဇူးတင်တယ်မင်္ဂလာပေါင်းနဲ့ပြေဝဆုံနေပြီးတော့တာယာပျော်ရွှင်ပွဲကောင်းတဲ့နေ့တင်မှာသားမီးတို့ဒီဤကဲ့သို့ကိုရှင်ပြားရဲ့တင်းစကားကိုနားထောင်နိုင်ဖို့ရန်အတွက်နားဆင်နိုင်ဖို့ရန်အတွက်အခွင့်အရေးပေးတဲ့အတွက်ကိုရော့ကိုကျေးဇူးတင်ပါတယ်ယခုသားပြောသွားမည်ဖြစ်သောဟောသွားမယ့်တင်းစကားဒီဆူတောင်းခြင်းအပြင်အချိန်ယူပါဆိုတဲ့တင်းစကားကိုပြောသွားမည်ဖြစ်ပါတယ်ကြားနာရမည်ဖြစ်သောမိတ်ဆွေများအားလုံးအတွက်ဝမ်းမြောက်ပျော်ရွှင်ခြင်းနဲ့သူဝိညာဉ်ခွန်အားတည်ဆောက်စရာဖြစ်ဖို့ရန်အတွက်မားစတော်မိအကြောင်းဒီပိုင်းတော့တာတော်တခင်ခရစ်တော်၏နာမတော်ကိုမြည်ပြီးဆုတောင်းပါတယ်ဖာဗျာအာမင်မိတ်ဆွေတို့ယနေ့ခြေတော်မိတ်ဆွေတို့ကိုကျွန်တော်ပေးသွားခြင်းတဲ့သတင်းစကားကတော့ဆုတောင်းရန်အတွက်အချိန်ယူပါဆိုတဲ့သတင်းစကားနဲ့ပေးသွားခြင်းတာဖြစ်ပါတယ်ယနေ့မိတ်ဆွေတို့ဖခင်သခင်နဲ့ဆုတောင်းမှုရန်အတွက်အချိန်ရရှိရလားဖခင်သခင်ဒီမှာလို့ရှိရင်မိတ်ဆွေတို့အမြဲတမ်းဖခင်နဲ့အတူလက်တွဲဖြစ်ရလားဖယားနဲ့တူကျွန်တော်တို့လက်တွဲဖို့ရန်အတွက်အချိန်ယူဖို့အရန်ရည်ကြီးတယ်ဖယားနဲ့အချိန်မယူတဲ့သူတွေကဘလို့စိုးကြိုးတွေဖြစ်နိုင်တယ်လေဖယားနဲ့အချိန်ယူပြီးတော့ဖယားနဲ့တူအများနဲ့လက်တွဲပြီးတော့သွာလာလှူရှားတဲ့သူတွေကဘလို့မျိုးရလက်တွေခံစားရမလဲဒီသတင်းစကားကိုနားဆင်ခြင်းအားဖြင့်ကျွန်တော်တို့သုံးသပ်ဖို့လိုပါတယ်ဒါကြောင့်ကောရိန္သုဩရစာပထမဆောင်ခန်းကြီး6အငယ်19မှာဆိုရှင်သခင်ဖယား၌မျှဝဲတော်သူသည်ထိုသခင်နှင့်တစိတ်တဝိညာဉ်ဒီဖြစ်ဤ။အဲ့ဒါသခင်ပြား၌မိဝဲသောသူဖခင်သခင်ဒီမှာမိဝဲတဲ့သူပါလို့ရှိရင်အဲ့ဒီသခင်နဲ့တစိတ်တဝိညာဉ်ဒီဖြစ်တယ်။နံပါတ်1ခရစ်တော်နဲ့တစိတ်တဘောဒီရှိဖို့ဘာလို့ရမလဲ။ချစ်တော်မိတ်ဆွေဆုတောင်းရမှာဖြစ်တယ်။ဖခင်နဲ့ဆုတောင်းပြီးတော့ဖခင်သခင်ဒီမှာကျွန်တော်တို့တင်ပြရမှာဖြစ်တယ်။ကျမ်းစာများများဖတ်ရမယ်။နံပါတ်2ကတော့ဖယားနဲ့များများစကားပြောရမယ်။ယနေ့ချစ်တော်မိတ်ဆွေဖယားကကျွန်တော်တို့ကိုစကားပြောဖို့ရန်အတွက်မျှော်လင့်တယ်။ဖယားနဲ့များများစကားပြောတဲ့သူပါလို့ရှိရင်ဖယားရှင်နဲ့တဘောတည်းရှိပဲ။ချစ်ချင်းမေတ္တာမထားပဲမနေနိုင်တဲ့သူဖြစ်လာမယ်နော်။ကျွန်တော်တို့ဖယားနဲ့များများစကားပြောလို့လေကျွန်တော်တို့နှလုံးသားထဲမှာဆိုလို့ရှိရင်ချစ်ချင်းမေတ္တာပို့ပြီးတော့ပွားများလေလေဖြစ်တယ်။ဘာကြောင့်လဲဆိုတော့ဖယားသခင်ကချစ်ချင်းမေတ္တာပေးပန်ရှင်ဖြစ်တဲ့အတွက်ကြောင့်ချစ်ချင်းမေတ္တာပွားများတဲ့ရှင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့နှလုံးသားထဲမှာဖယားသခင်ရောက်လာပြီဆိုတာနဲ့ကျွန်တော်တို့နှလုံးသားကလည်းမေတ္တာမပွားဘဲမနေနိုင်တော့ဘူး။နော်ဒါကြောင့်ဖယားနဲ့ကျွန်တော်တို့များများစကားပြောရမယ်။နံပါတ်3ပါလို့ရှိရင်ဖယားရှင်နဲ့တဝိညာဉ်ဤဖြစ်ရမယ်။ဖယားနဲ့တဝိညာဉ်ဤဖြစ်ရမယ်ဆိုတော့ဘာအဓိပ္ပာယ်ရှိသလဲ။သခင်ယေရှုခရစ်တော်ကလဝါကားတိုင်းမှာဆိုလို့ရှိရင်အသေးသခင်ချင်းခံခဲ့ရတယ်ရှင်သင်တဲ့ဝိညာဉ်နဲ့သေခြင်းမှရှင်ပြန်ထမြောက်ခဲ့တယ်ဖယားရှင်နဲ့အမြဲဆက်သွယ်တဲ့မိတ်ဆွေတို့လည်းခရစ်တော်နဲ့အတူတလုံးတဝတီးဖြစ်လာမယ်ဖယားရှင်နဲ့ပူးပေါင်းခြင်းအပြင်ကျွန်တော်အသက်ဝိညာဉ်ကစိတ်ချရပြီကျွန်တော်အချိန်ကိုသခင်ယေရှုနဲ့အတူပုံမှုဆက်သွယ်ပါကကျွန်တော်အနေဖြင့်ယန်သူကိုနှိမ်နင်းနိုင်ပြီးတော့စုံစမ်းနောက်ဆက်ခြင်းမှရှောင်ရှားနိုင်မှာဖြစ်ပါတယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာကိုကျွန်တော်ပြန်လည်ပြီးတော့စမ်းစစ်ပါတခါတည်းမှာကျွန်တော်တို့လူသဘောတဘာဝရကျွန်တော်တို့အားလုံးကမကြာခဏဒုက္ခအကြီးကျယ်ရောက်ပြီဆိုမှဆူတောင်းခြင်းကိုတခါတည်းဒုက္ခအကြီးကျယ်ရောက်သည့်အထိရှောင်ကျဉ်နေကြတယ်တကယ်ဒုက္ခအကြီးကျယ်ရောက်လာမှခလုတ်ထိအမိတ္တစကပုံတိုင်းပဲဖယားကိုချင်းကပ်လာကြတယ်အာဖယားကိုချစ်ကပ်ပြီးတော့မျက်ရည်မျက်ခွန်းနဲ့ဖယားသခင်ထံမှာဆုတောင်းကြတယ်ချစ်တော်မိတ်ဆွေဘယ်လိုချင်းနေပဲဖြစ်နေပါစေအာနဲ့ချင်းနဲ့နေတဲ့ကျွန်တို့ရဲ့အာထုတ်ကြိုးပမ်းမှုအပေါ်မှာလို့ရှိရင်ဖယားသခင်ကကောင်းချီးပေးတော်မူတယ်မိတ်ဆွေဆုတောင်းခြင်းမရှိဘူးဆိုလို့ရှိရင်တော့ဝမ်းနေစရာပဲမိတ်ဆွေဆုတောင်းခြင်းမရှိဘူးဆိုရင်တော့ငင်းတွားစရာပိုပြီးတော့များလာမယ်နော်မိတ်ဆွေဘဝတတမှာညင်းညူစရာတွေညင်းတွားစရာတွေပုံများလာမယ်ယုံချစ်ခြင်းအားလျှော့နည်းလာမယ်မိတ်ဆွေရဲ့မျှော်လင့်ခြင်းဟာတနေ့တစ်နေ့ကုန်ဆုံးလာမယ်မ မိတ်ဆွေမျောလင့်ထားတဲ့အရာတွေအားလုံးကဆုမတောင်းတဲ့အတွက်ကြောင့်တနေ့ပြီးတနေ့ပြက်ပြက်သွားမယ်အပြစ်မြန်စရာတွေများလာမယ်မိတ်ဆွေဆုမတောင်းတဲ့အတွက်ကြောင့်သူတစ်ပါးပေါ်မှာလက်ညှိုးထိုးခြင်းစိတ်တွေပေါ်လာမယ်သူတစ်ပါးပေါ်မှာဆိုရှင်မနာလိုဝင်တိုစိတ်တွေပေါ်လာမယ်သူတစ်ပါးပေါ်မှာညှူးဆူခြင်းနဲ့စိတ်တွေပေါ်လာမယ်ဒါကြောင့်မိတ်ဆွေဆုမတောင်းမှုဖျားနဲ့လက်မတွဲတဲ့ခါကျတော့မိတ်ဆွေကသူတစ်ပါးပေါ်မှာအပြစ်မြန်စရာတွေပို့ပြီးများလာမယ်မိတ်ဆွေစုမတောင်းတဲ့အတွက်ကြောင့်မိတ်ဆွေရဲ့မိသားစုဟာတို့ရှိရင်ตาရပျော်ရွှင်တဲ့ဘဝနဲ့မတည်ဆောက်နိုင်ဘူးမိတ်ဆွေရဲ့မိသားစုမှာရှိတဲ့မိတ်ဆွေရဲ့သားသမီးတွေလည်းအာမခံချက်မရှိဘူးစိတ်ချလို့မရဘူးဒါကြောင့်ချစ်တော်မိတ်ဆွေသင်ဘဝတက်တာတဘဝတက်တာလို့ပျော်ရွှင်နိုင်ဖို့ရန်အတွက်တဘဝတက်တာလို့လုံခြုံဖို့ရန်အတွက်စိတ်ချဖို့ရန်အတွက်ဘာလို့ရမလဲဆုတောင်းပါဖခင်နဲ့လက်တွဲပါတအူးချင်းချင်ယူပြီးတော့ဆုတောင်းပါယုံကြည်သူများနဲ့လည်းအတူတကွပူပေါင်းပြီးတော့ဆူတောင်းပါเนาะမိတ်ဆွေရဲ့အသက်တာဟာဘုရားရှင်နဲ့တိုင်ပင်ဖို့ဘုရားသခင်ထံမှာတင်ပြဖို့ဘုရားရှင်ကိုဖယံမိခို့ဖို့လိုတယ်ဒါမှမိတ်ဆွေရဲ့အသက်တာပို့ပြီးတော့တာယာလာလိမ့်မယ်ယနေ့မှာတို့ရှင်တင့်အနေဖြင့်ဘုရားသခင်အားအမြင့်မားဆုံးယုံကြည်ခြင်းအဖြစ်ဆူတောင်းရတဲ့အချိန်ကိုရယူကြပါစို့ဒါကြောင့်မိတ်ဆွေရဲ့အသက်တာမှာဆိုလို့ရှိရင်ဆူတောင်းဖို့အချိန်ဘုရားသခင်ကိုအချိန်ပေးဖို့ရန်အတွက်ကျွန်တော်တို့ရဲ့ပြက်ကလေးအချိန်စရာမှာဆိုလို့ရှိရင်ဆူဘုရားနဲ့စကားများများပေါ်ပြီးပြောဖို့ရန်အတွက်အချိန်ကိုအမြဲတမ်းယူနိုင်အောင်ကြိုးစားပါဘုရားသခင်ကိုရှေ့ဥစွာရှာပါဘုရားသခင်ကိုရှေ့ဥစွာကျွန်တော်တို့စက္ကပ်ပါဘာပဲလှုပ်လှုပ်မိတ်ဆွေဘာပဲကြံစီကြံစီဘုရားသခင်ကိုရှေ့ဥစွာတိုင်ပင်မယ်ဆိုရင်ယနေ့မိတ်ဆွေရဲ့တက်တာကတာယာပျော်ရွှင်ပြီးတော့ဧကံမုတ်ချအောင်မြင်မယ်ဆိုတာကိုဒီသတင်းစကားအဖြစ်မိတ်ဆွေကိုသတင်းပေးသွားခြင်းပါတယ်ချစ်တော်မိတ်ဆွေအားလုံးဘုရားရှင်ကောင်းမြတ်ခြင်းကြောရှင်စွာခံစားရပါစေအာမင
်ဘုန်းတော်ရေလေးမြတ်ခံရပါစေဘောင်းတိုင်းချီမောဘုရားရေဘုန်း
တော်ရှင်များအားလုံးမင်္ဂလာပါရှင်။ခုချိန်မှာဆံပြရင်တောင်းဆိုတဲ့စာအုပ်ထဲကကမ္ဘာယေရှုချက်ဤဆံခြင်းထက်ညှက်မာတဲ့ယေရှုချက်ကိုထားရှိပါဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်ရှင်များရှင်။မိခင်ဟာကမ္ဘာအတွေးခေါ်ရဲ့ချုပ်ထိန်မှုအောက်တွင်မရှိစေရပါဘူး။ကမ္ဘာဆံခြင်းတွင်နဲ့ရင်မောင်တမ်းမီအောင်လဲကြိုးပမ်းဆောင်ရွက်မှုမရှိစေရပါဘူး။ဘဝတက်တာရဲ့ကြီးမားတဲ့ယေရှုချက်ဟာဘာဖြစ်လဲဆိုတာကိုသူမကိုယ်တိုင်ဆုံးဖြတ်ပြီးဒီယေရှုချက်ကိုအကောင့်ထဲပေါ်နိုင်ရင်ကြိုးပမ်းရမယ်အချိန်မရှိတဲ့အတွက်သူမရဲ့အိမ်တွင်းမှုကိစ္စများတို့ကိုလျှို့ရှုထားတဲ့အခါကြီးမားတဲ့ဆိုးကျိုးများကိုရင်ဆိုင်ရတဲ့ဒုက္ခမှကင်းလွတ်နေပြီမယ်တို့ရတွင်သူမရဲ့သားသမီးတို့အားတွင်တင်ဆုံးမပြဲ့ပြင်ရတဲ့ကိစ္စကိုလျှို့ရှုထား၍မရနိုင်ပါဘူးသူတို့ရဲ့ချွတ်ယွင်းတဲ့အကျင့်စာရိတ္တများကသူမရဲ့တစ္ဆာမဲ့ခြင်းကိုကြီးညာလိုက်မယ် မိခင်အနေဖြင့်ဆုံးမပဲ့ပြင်မှုမပြုတဲ့ကြမ်းတမ်းရိုင်းဆိုင်တဲ့အပြုမှုများယူတည်လေးစားခြင်းနားထောင်ခြင်းကင်းမဲ့တဲ့အပြုမှုအနေထိုင်ဟာမိခင်ရဲ့ဂုဏ်ကိုထိခိုက်ပြီးမိခင်ရဲ့ဘဝအသက်တာကိုခါသီးစေလိမ့်မယ်။မိခင်တို့တင်းတို့သားသမီးများရဲ့ကံကြမ္မာဟာတင်းတို့ရဲ့လက်ထဲမှာအများဆုံးဖြစ်ပါတယ်။တင်းတို့ရဲ့တာဝန်ကိုဆောင်ရွက်ရမှာပြက်ကွက်မယ်ဆိုရင်သူတို့ကိုစာရန်ရဲ့လက်ထဲသို့အနှံလိုက်တဲ့အတွက်အခြားသောသူတို့ရဲ့ဝိညာဉ်များကိုဖျက်ဆီးရန်အတွက်စာရန်ဟာတင်းတို့ရဲ့သားသမီးများကိုသူ့ကိုယ်စားလှယ်အနေဖြင့်အသုံးပြုလိမ့်မယ်။ဒါမှမဟုတ်တင်းတို့ရဲ့တစ္ဆာရှိစွာစည်းကမ်းတကျနေထိုင်မှုနဲ့ကောင်းသောပုံသက်တည်ပြမှုကြောင့်သူတို့ဟာခရစ်တော်ထံသို့ချဉ်ကပ်ကြပြီးသူတို့ကတပံတခြားသူတို့အားပြုပြင်ပေးခြင်းအပြင်တင်းတို့မှတစဉ်ဝိညာဉ်အများတို့ဟာကယ်တင်ခြင်းသို့ရောက်ရှိလိမ့်မယ်။နားဆင်ခဲ့ကြတဲ့တော်တော်ရှင်များအလုံးပေါ်ဖခင်ရှင်ကောင်းချီးပေးပါစေရှင်။တော်တော်ရှင်များအလုံးမင်္ဂလာပါရှင်။ခုချိန်မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကအကောင်းကိုမြေတောင်မြောက်ပေးပါအဆိုးကိုနှိပ်ကွပါဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်တော်ရှင်များရှင်မိဘတို့ဟာသူတို့ရဲ့သားသမီးတို့အားကိုရောရှင်ရဲ့မြေတားတော်နဲ့ကြောက်ရွံ့ခြင်းတို့မှကြီးထွားရင်တန်လာကြစီရန်အတွက်ဖခင်သခင်နဲ့လက်တွဲဆောင်ရွက်ကြရမယ်။သူတို့ရဲ့သားသမီးများအားမှန်ကန်စွာတုန်တင်ဆုံးမရန်လှစ်လူရှုသည့်ထက်ဖခင်သခင်အတွက်မနှိမ့်မြူပွဲဖြစ်တဲ့အရာဟာမရှိပါဘူး။ရန်သူတည်းဟူသောမာနအားသူတို့အပေါ်ဩဇာရမ်းမိုးခြင်းမရှိစေရန်သားသမီးတို့ရဲ့အပြောဆိုနဲ့အပြုမူတွေကိုတတိကြီးစွာဖြင့်စောင့်ထိန်ပေးရမယ်။ဖခင်သခင်ရဲ့ယေရှုချက်ကိုစန့်ကျင်ဘဲပြုနိုင်ရန်သူ့ဩဇာကိုသားသမီးတို့အပေါ်ရမ်းမိုးစေရန်စာတန်ဟာများစွာအလိုရှိနေသေးတယ်။မိဘတို့ဟာသူတို့ရဲ့သားသမီးများအတွေ့ကျင်နာစွာဖြင့်၎င်းစိတ်ဝင်စားစွာဖြင့်၎င်းယူရတိမ်မွေ့စွာဖြင့်၎င်းလောက်ကင်ဆောင်ရွက်၍ကောင်းတဲ့အပြုမူအလောက်ကင်ဟုသမျှကိုလောက်ကင်ဆောင်ရွက်စေရန်မကောင်းမှုတုစရိုက်ဟုသမျှဟာသူတို့အကျင့်စာရိတ်တရဲ့တစိတ်တသေးတာဖြစ်မလာစေရန်နှိတ်ကိုပေးရမယ်။စိတ်ကြည်နှံ့စွာဆောင်ရွက်ပြီးရဲ့လုပ်ငန်းအတွေ့ဝမ်းမြောက်ရှင်လန်းရမယ်။သားသမီးများဟာဖခင်သခင်ချက်မှတ်ပေးတော်မူတဲ့အမွေစားအမွေခံများဖြစ်ပြီးကိုရောရှင်ပိုင်တော်မူတဲ့ဒီယတနာလေးတွေကိုကျွန်ုပ်တို့ကုကဲထင်းသိမ်းဆောက်ရှောက်ရမှုအတွေ့ကိုရောရှင်နဲ့စည်ရင်ရှင်းကြရမှာဖြစ်တယ်။သားသမီးတို့ဟာတပည့်တော်မများဖြစ်လာစဉ်ယင်တွင်တင်ဆုံးမဩဝါဒပေးစဉ်ဟာမိဘများအနေဖြင့်ဖခင်သခင်အတွက်အစဉ်အမြင့်ဆုံးဆောင်ရွက်ပေးနိုင်တဲ့လုပ်ငန်းဖြစ်တယ်။ဒီလုပ်ငန်းကိုထမ်းဆောင်တဲ့အခါမှာတိခန့်သောစိတ်ဖြင့်၎င်းတတိဝရိယရှိရှိဖြင့်၎င်းအားစိုးမှန်တဲ့ရှိရှိဖြင့်၎င်းတသက်ပတ်လုံးဆောင်ရွက်ရမယ်။ဒီယုံကြည်ရာလွှဲအပ်ထားတဲ့လုပ်ငန်းကိုလင်းလူရှုလျင်ကျွန်ုပ်တို့ဟာတစ္ဆာမဲ့တဲ့ဗန္နာစိုးများဖြစ်နေကြလိမ့်မယ်။ကျွန်ုပ်တို့အားဖခင်သခင်ထာဝရဘုရားပေးသရားတော်မူခဲ့တဲ့သားသမီးများကိုကြည်ပါလို့ဟူ၍မိဘများကဖခင်သခင်ထံဝမ်းမြောက်ဝမ်းသာစွာဖြင့်ရှောက်ထားပြောဆိုနိုင်သည့်တိုင်အောင်သူတို့ရဲ့သားသမီးများအတွက်သူတို့ဟာမေတ္တာဖြင့်၎င်း၊ယုံကြည်ခြင်းအဖြင့်၎င်း၊ဆုတောင်းခြင်းအဖြင့်၎င်းလှူဆောင်ကြရမှာပါတယ်။နားဆင်ကြတဲ့တော်တော်ရှင်များအားလုံးပေါ်ဖဖျားရှင်ကောင်းကြီးပေးပါစီရှင
်တော်တော်ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျိုးဝဲစားတောက်ကြတဲ့အခါစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြရအောင်နော်တောတရှိများရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်မှာမသိနားမလည်ခြင်းအတွက်ကြီးလေသောပြစ်ဒဏ်ဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါရဲ့ရှင်။သောတရှိများရှင်။ထာဝရဘုရားသခင်ဟာလူတို့ရဲ့ခန္ဓာကိုယ်ဖွက်စည်းလှုပ်ရှားမှုတွေကိုအုပ်စိုးဖို့စည်းမျဉ်းဥပဒေတွေကိုပြဋ္ဌာန်းတော်မူခဲ့ပြီးဖြစ်တဲ့အတွက်အဲ့ဒီစည်းမျဉ်းတွေဟာတန့်ရှင်းမွန်မြတ်လာပါလေ။အဲ့ဒီစည်းမျဉ်းတွေကိုဖောက်ဖျက်ကျူးလွန်တဲ့သူတွေဟာအနှင်းနဲ့အမြန်ပြစ်ဒဏ်စီရင်ခြင်းကိုလည်းခံရလိမ့်မယ်လူသားတွေခံစားနေရတဲ့ယောဂအများစုမှာကျန်းမာရေးဆိုင်ရာဘုရားသခင်ပေးတဲ့စည်းမျဉ်းတွေကိုချိုးဖောက်ခြင်းကြောင့်ပဲဖြစ်ပါတယ်လူတို့ဟာကျန်းမာရေးကိစ္စကိုစိတ်မဝင်စားတဲ့အောင်ဖြစ်နေပြီးမိမိကိုယ်ကိုအယုတ်ကျိုးပြက်ဖြစ်အောင်မနာမနေစူးစမ်းနေကြပါတယ်ကိုယ်စိတ်နှစ်ပါးစလုံးခြုံခြုံကြတဲ့အချိန်ကိုရောက်တဲ့အခါကျမှဆရာဝန်ပြင့်ပြီးတေတဲ့အထိဆေးကုခံကြပါတယ်တောတရှင်များရှင်က ကျမချင်းအကြောင်းပြောပြတဲ့အခါတိုင်းလူသားတွေဖွင့်ဆိုတတ်တဲ့စကားကတော့ငါတို့ဟာတိတိလောက်မလိုက်နိုင်ကြပါဘူးဆိုတဲ့အကြောင်းပဲဖြစ်တယ်။ကိုခန္ဓာကျမရေးနဲ့ပတ်သက်တဲ့အလင်းတရားတွေကိုလက်တွေ့အသုံးချဖို့မိမိတို့တာဝန်ဖြစ်တာကိုသိရှိရမယ်။အကျင့်စရိုက်အသေးသေးတို့ကိုဖျားသခင်စစ်ဆေးတော်မူလိမ့်မှာကိုလည်းသိရှိရမယ်။လူသားတွေသဘောမပေါက်ကြပါဘူး။ဒီအကြောင်းတွေကိုလူသားတွေသဘောမပေါက်ကြပါဘူး။ခန္ဓာကိုယ်ကိုဖြစ်ကြတဲ့ဆန်ဆောက်ရှောက်ကြရမှာမဟုတ်ပါဘူး။ကိုရင်ကအသီးသီးနဲ့တကွအသေးငယ်ဆုံးအမွှေးအမြင်ကလေးများကိုတော့မှမပြစ်မယွင်းရလေအောင်လေးလေးစားစားကကွယ်ဆောက်ရှောက်ကြရမှာဖြစ်ပါတယ်။ကျမရေးဆိုင်ရာအလင်းတရားတွေကိုရရှိလာတဲ့အချိန်ကစပြီးလူတို့နှိမ့်စင်တဲ့အမြမင်းနေတဲ့မိကုံးကတော့ကျွန်ုပ်ဟာအရာရာကိုချုပ်တီးချိုးချံမှုရှိရလား။ကျွန်ုပ်စားသုံးနေတဲ့အစားအစာတွေဟာကျွန်ုပ်တို့ကိုအကောင်းဆုံးအရာတွေကိုပြီးမြောက်အောင်လုပ်ကိုင်နိုင်စေဖို့မဆနိုင်မလားဆိုတဲ့မိကုံးပဲဖြစ်ပါတယ်။အဲ့ဒီမိကုံးတို့ရဲ့အဖြစ်ရှိပါတယ်။မဆနိုင်ပါတယ်ဆိုတဲ့အဖြစ်တွေမဖြစ်လို့ရှိရင်လူတို့ဟာဖျားသခင်ရဲ့ရှေ့မှောက်မှာပြစ်ဒဏ်စီရင်ခြင်းကိုခံရလိမ့်မယ်။အကြောင်းကတော့အသက်တာလမ်းကြီးထွန်းလင်းပြတ်သားခဲ့တဲ့အလင်းတရားတွေအတွက်လူတို့မှာတာဝန်ရှိတယ်လို့ဖျားသခင်သတ်မှတ်တော်မူတဲ့အတွက်ကြောင့်ဖြစ်တယ်။အလင်းတရားတွေကိုမရသေးတဲ့အချိန်မှာဖျားသခင်ဟာမတိဟန်ဆောင်နေလိမ့်မယ်ဖြစ်ပေမဲ့အလေးတရားရရှိလာတာနဲ့တပြိုင်နက်ကျမ်းမာရေးကိုထိခိုက်စေနိုင်တဲ့အကျင့်စရိုက်တွေကိုစွန့်ပစ်ပြီးတော့ခန္ဓာကိုယ်ဆိုင်ရာစည်းမျဉ်းတွေကိုကျွန်ုပ်တို့လိုက်လျှောက်ဖို့ထာဝရဖျားသခင်ကတောင်းဆိုထားပါတယ်။ကျမ်းမာခြင်းဟာယတနာတပါးဖြစ်ပါတယ်။လောကအရာတွေအနဲ့ကျမ်းမာခြင်းဟာအမျက်ဆုံးသောအရာတစ်ခုဖြစ်ပါတယ်။ချမ်းသာခြင်းပညာရှာဖွေခြင်းနဲ့ရာဓုရာခံတွေကိုရရှိဖို့စ조사ချင်းတွေဟာစ조사ချင်းများမှာကျမ်းမာချင်းဟာအခြေခံကြတဲ့အရာတစ်ခုဖြစ်ပါတယ်။မကျမ်းမာလို့ရှိရင်ချမ်းသာချင်းပညာတတ်ချင်းနဲ့ရာဓုရှိချင်းတို့မှာပျော်ရွှင်မှုကိုရှာလို့မတွေ့ပါဘူး။ဒါကြောင့်ဖျားသခင်ပေးသနာတော်မူတဲ့အဲ့ဒီယတနာကိုဂရုမထားချင်းဟာအစ်မတန်းမှဆိုးရွားတဲ့အဖြစ်တစ်ခုဖြစ်ပါတယ်။အသက်ရှင်နေထိုင်ဖို့လည်းအင်အားချိနေစေပါတယ်။ကျမ်းမာရေးကိုအထီးခိုက်ခံပြီးအသိပညာတွေကိုရယူနေတဲ့သူတွေဟာအရှုံးသမားတက်တက်တယောက်တာဖြစ်ပါတယ်။ဖျားသခင်ဟာမိမိဖန်ဆင်းထားတဲ့ဝိနည်းသတ္တဝါတွေကိုပျော်ရွှင်မှုနဲ့ပြည့်စုံစွာအသက်ရှင်နေထိုင်ဖို့ဤမျိုးစုံနဲ့စီမံထားတော်မူပါတယ်။ဒါပေမဲ့သူတို့ဟာမကောင်းမှုတွေကိုစွန့်ပစ်ပြီးစီကံတွေကိုစောင့်ထိုင်ရမှာဖြစ်တယ်။ကျမ်းမာငြိမ်သက်ခြင်းဆိုင်ရာအလိုတော်နဲ့အညီအသက်ရှင်ပြီးလှုပ်ဆောင်ကြရမယ်။ဖျားသခင်ရဲ့ပညာစည်းမျဉ်းတွေနဲ့အညီအသက်ရှင်နေထိုင်ခြင်းဟာလူသားတို့ကိုကျန်းမာခြင်းနဲ့ပြည့်စုံစေပါလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါရစေ တော်တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုတ်လွှာချင်းမြင့်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656296336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်တော်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846468ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39953936459နဲ့39998646489ကိုဆက်သွင်းနိုင်ပါတယ်
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ